ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနစ်တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Facebook သုံးစွဲသူတွေနိုင်ငံရေးကြော်ညာတွေကိုပိတ်နိုင်မယ်ဆိုတဲ့သတင်း Oridu မြန်မာမှာမြန်နှုံးမြင် SuperNet Fiber Internet ဝန်ဆောင်မှုကိုရန်ကုန်နဲ့မန္တလေးမြို့တွေမှာစတင်အသုံးပြုနိုင်မယ်ဆိုတဲ့သတင်း Nikko မြန်မာမှာ Visit Photography Course ကို Online မှာပို့ချဖွင့်လှစ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Facebook သုံးစွဲသူတွေနိုင်ငံရေးကြော်ညာကိုပိတ်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Facebook CEO Mark Zuckerberg ကသုံးစွဲသူတွေအနေနဲ့နိုင်ငံရေးကြော်ညာတွေကိုပိတ်နိုင်အောင်ပြင်ပြပေးမယ်လို့ပြောခဲ့ပါတယ်အဲ့ဒီအကြောင်းကို USA Today ရဲ့သဘောထားအမြင်ကဏ္ဍမှာ Zuckerberg ကရေးသားခဲ့ပါတယ် Facebook ဟာဝန်ဆောင်မှုပေါ်မှာသတင်းမှားအချက်အလက်တွေပါဝင်တဲ့နိုင်ငံရေးကြော်ညာတွေကိုပြင်ပြတဲ့ policy ကိုလူများစွာဝေဖန်ခဲ့ကြပါတယ်တချို့ကလှုပ်ရှားသူတွေနဲ့ Democratic သမ္မတလောင်းလျာထားခံရတဲ့ Joe Biden ကလည်း Facebook ကိုဝေဖန်ထားပါတယ်ပြန်ပတ် Twitter ကတော့2019အောက်တိုဘာလမှာနိုင်ငံရေးကြော်ညာတွေကိုပိတ်ပင်လိုက်ပါတယ် Facebook သုံးစွဲသူတွေကနိုင်ငံရေးကိုစလဲ Super PACS နဲ့နိုင်ငံရေးနဲ့မသက်ဆိုင်ကြောင်း Facebook ဝိုင်ပါဝင်တဲ့အခြားအဖွဲ့အစည်းကနိုင်ငံရေးရွေးကောက်ပွဲဆိုင်ရာလူမှုပြဿနာကြော်ညာတွေကိုပိတ်နိုင်ပါမယ်အခု feature ကိုသုံးစွဲသူတချို့စီစတင်ဖြန့်ချိလိုက်ပါတယ်လာမယ့်အပတ်အနည်းငယ်အတွင်း American ကသုံးစွဲသူအားလုံးအသုံးပြုနိုင်မယ်လို့ Facebook ကပြောကြားထားပါတယ်ဒီနှစ်နှောင်းပိုင်းမှာတော့နိုင်ငံရေးကြော်ညာတွေအပေါ်တင်းကျပ်ထားတဲ့နိုင်ငံတွေမှာအခု feature ကိုတိုးချဲ့ပါမယ်လို့လည်းသိရပါတယ်ဆက်လက်ပြီး Oridu မြန်မာမှာမြန်နှုံးမြင့် SuperNet Fiber Internet ဝန်ဆောင်မှုကိုရန်ကုန်နဲ့မန္တလေးမြို့များတွင်စတင်အသုံးပြုနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Oridu မြန်မာမှာအကန့်အသတ်မဲ့မြန်နှုံးမြင့် SuperNet Fiber Internet ဝန်ဆောင်မှုကိုရန်ကုန်နဲ့မန္တလေးမြို့များရှိအသုံးပြုသူတွေအတွက်ပေးအပ်လျက်ရှိတယ်လို့သိရပါတယ်ရန်ကုန်မြို့တွင်ရှိမြို့နယ်30နဲ့မန္တလေးမြို့တွင်ရှိမြို့နယ်6မြို့နယ်ရှိအိမ်3ရုံး3အသုံးပြုသူတွေအနေနဲ့နှစ်သက်ရာ bandwidth တွေကိုရွေးချယ်ချိတ်ဆက်ပြီးမြန်နှုံးမြင့် Internet ဝန်ဆောင်မှုကအသုံးပြုနိုင်မှာဖြစ်ကြောင်း Oridu မြန်မာအနေနဲ့လက်ရှိတွင်လစဉ်ငွေကျပ်38,000ကျပ်တင်မဲ့ Internet အမြန်နှုံးတန်းမှတ်ကနေစပြီးတော့လစဉ်ငွေကျပ်32,000ကျပ်တင်မဲ့ Internet အမြန်နှုံး100မှတ်အထိရှိတဲ့ bandwidth အမျိုးအစား6မျိုးကို postpaid ငွေပေးချေမှုစနစ်နဲ့စတင်ပေးရလျက်ရှိကြောင်းကျပ်တင်ငွေနှုံထားများတွင်ကုန်သွယ်လုပ်ငန်းခွန်ပါဝင်ပြီးဖြစ်တဲ့အပြင်အဆိုပါဝန်ဆောင်မှုတွေအတွက်ကနေဦးတက်စင်ကလည်း router set တွေကိုလည်းအခမဲ့ပေးရထားကြောင်းအသုံးပြုသူတွေအနေနဲ့ fiber internet ဝန်ဆောင်မှုကိုဝန်ဆောင်မှုရယူရန်ရှောက်ဝါတွေနဲ့အတူရှောက်ထားနိုင်မှာပဲဖြစ်ပါတယ်။ရှောက်ဝါဖြည့်သွင်းအတည်ပြုပြီးတာနဲ့ရှောက်ထားသူတွေကိုဆက်သွယ်ပြီးတော့ fiber သွေတမ်းမှုလုပ်ငန်းစဉ်တွေကိုစတင်လုပ်ဆောင်သွားမှာဖြစ်ကြောင်းအဆိုပါဝန်ဆောင်မှုအတွက်စာချုပ်ပါအချက်အလက်များအရာလုပ်ငန်းစဉ်ကိုအပြီးသက်ဆောင်ရွက်ရန်အိမ်သုံးအသုံးပြုသူတွေအနေနဲ့နိုင်ငံသားစစ်ဆေးရေးကပ်ပြားမိတ်တူဒါမှမဟုတ် passport မိတ်တူနဲ့ရုံးသုံးအသုံးပြုသူတွေအနေနဲ့၎င်းတို့ရဲ့လုပ်ငန်းမှတ်ပုံတင် license မိတ်တူတွေကိုပေးအပ်ရမှာပဲဖြစ်ပါတယ်။အသုံးပြုသူတဦးချင်းစီအနေနဲ့၎င်းတို့ရယူထားတဲ့ဝန်ဆောင်မှုအတွက်စာပေငွေပမာဏနဲ့နောက်ဆုံးထားပေးချေရမယ့်ရက်စရအသေးစိတ်အချက်အလက်တွေကိုပါဝင်တဲ့လစဉ်ငွေတောင်းခံလွှာကို၎င်းတို့ဖြည့်သွင်းထားတဲ့ mobile phone နံပါတ်နဲ့ email လိပ်စာများကနေတဆင့်လက်ခံရရှိမှာဖြစ်တယ်လို့လည်းသိရပါတယ်။ SuperNet Fiber Internet ဝန်ဆောင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဖုန်း3999033332116တို့ဆက်သွယ်စုံစမ်းမိနိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Nikon မြန်မာမှာ Visit Photography Course ကို Online မှာဖွင့်လှစ်တင်ကြားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပြည်တွင်းပြည်ပဘယ်ဒေသကဖြစ်ဖြစ်မိမိအိမ်မှာနေရင်းနဲ့အလုပ်အကိုင်မပြတ်အချိန်တိကျပေးစရာမလိုပဲတက်ရောက်နိုင်တယ်။ Digital Camera ကင်တွေအသုံးပြုပြီး Visit Photography How to Take a Photo သင်တန်းကို Online ကနေဖွင့်လှစ်သွားမှာဖြစ်တယ်လို့သိရပါတယ်။ Nikon မြန်မာကနေဇူလိုင်လ1ရက်နေ့ကနေစပြီးတင်ကြားပေးမှာဖြစ်တဲ့အတွက်တက်ရောက်လိုသူတွေအနေနဲ့ကြိုတင်စည်ရင်းပေးသွင်းနိုင်မှာဖြစ်တယ်လို့သိရပါတယ်။တင်ကြားပို့ချပေးမယ့်ဆရာကတော့ Cicero Pute International Photographic Competition Organizing Committee ကချီးမြှင့်တဲ့ The Lights of Cicero Excellence Tutor Award ရဓာတ်ပုံတင်တဲ့နီးပြဆရာတဦးဖြစ်သူဆရာတင်အောင်ကြီးမန်းတက္ကသိုလ်ကနေတင်ကြားပို့ချပေးတော့မှာဖြစ်ပြီးတော့ Different types of digital camera, exposure, aperture, shutter, ISO, exposure meter, how to take a photo, important setting in camera, bit in flat, converting raw to JPEG, Q&A for photography knowledge အစရှိတဲ့သင်ခန်းစာတွေကိုတင်ကြားပို့ချပေးတော့မှာပဲဖြစ်ပါတယ်။သင်တန်းကိုဇူလိုင်လ1ရက်နေ့ကနေစတင်ဖွင့်လှစ်မှာဖြစ်ပြီးတော့သင်တန်းကြီးကတော့9,000ကျပ်ဖြစ်ပါတယ်။သင်တန်းတက်ရောက်လိုသူတွေအနေနဲ့ phone, tablet, computer ရှိပြီးတော့ internet ရှိတဲ့ MIDI data ကမစိုးလွယ်ကူစွာအိမ်မှာနေရင်အလောက်ကင်မပြတ်တက်ရောက်နိုင်မှာလည်းဖြစ်ပါတယ်။သင်တန်းအနေနဲ့လည်းအချိန်ကာလကန့်သက်ချက်မရှိပဲစတင်စည်းရင်းပေးသွင်းချိန်ကနေစတင်ကတက်ရောက်တင်ကြားနိုင်တဲ့အပြင်တင်ကြားရေးစနစ်နဲ့တင်ကြားပေးမှာဖြစ်တယ်လို့လည်းသိရပါတယ်။ တယောက်လိုသူတွေအနေနဲ့နီကွန်မြန်မာရဲ့ message box မှာစာရင်းပေးသွင်းနိုင်ပြီးတော့နီကွန်မြန်မာဖုန်း3939013839 3939963689 3939958ကိုဆက်သွယ်စုံစမ်းနိုင်မှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မို့ပါ။